အမေရိကန်ပြည်ထောင်စုနဲ့ NATO အဖွဲ့တို့ဟာအာဖဂန်နစ္စတန်မှာဆင်နွှဲနေတဲ့သူတို့ရဲ့စစ်ပွဲကိုတနင်္ဂနွေနေ့မှာတရားဝင်အဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဒါပေမဲ့73နှစ်ကြာတိုက်ခိုက်ခဲ့တဲ့တာလီဘန်အဖွဲ့ဟာအာဖဂန်နစ္စတန်အစိုးရအတွက်တော့ရက်ဆက်ကြမ်းကြုတ်တဲ့ရန်သူအဖြစ်ဆက်လက်ရှိနေဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့စစ်ဖက်မဟာမိတ်အနောက်နိုင်ငံတွေဟာကာဘူးမြို့မှာရှိတဲ့စစ်ဌာနချုပ်မှာအခမ်းအနားနဲ့သူတို့ရဲ့ဓာတ်ရိုက်ပဝင်တိုက်ခိုက်နေမှုစီးရဲလှုပ်ရှားမှုတွေကိုအဆုံးသတ်လိုက်ပါတယ်။ဒါပေမဲ့သူတို့ရဲ့တပ်ဖွဲ့ဝင်စုစုပေါင်း 13,500 ကိုအာဖဂန်နစ္စတန်နိုင်ငံမှာဆက်လက်ထားရှိအောင်မှာဖြစ်ပြီးတော့အဲ့ဒီတပ်ဖွဲ့တွေဟာအာဖဂန်နစ္စတန်နိုင်ငံရဲ့စစ်ရေးနဲ့လုံခြုံရေးကိုလာမယ့်နှစ်ဆန်းတရနေ့ကနေစပြီးတော့တာဝန်ယူရတော့မယ့်အာဖဂန်နစ္စတန်တပ်ဖွဲ့တွေကိုလေ့ကျင့်ပေးဖို့နဲ့အကြံဉာဏ်ပေးတဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်ကြမှာဖြစ်ပါတယ်။အမေရိကန်ရဲ့ရာဇဝင်မှာကာလအရှည်ကြာဆုံးတက်ခတ်ခဲ့ရတဲ့အဲ့ဒီစစ်ပွဲကအမေရိကန်နိုင်ငံအတွက်ပုံမလုံခြုံစိတ်ချမှုကိုဖြစ်စေခဲ့ပြီးတာဝန်သိမှုနဲ့အဆုံးသတ်နိုင်စေခဲ့တယ်လို့သမ္မတဘရက်ဥပမာကပြောပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်ရှိတဲ့ဒေသတစ်ခုဖြစ်ဆက်ပြီးတော့ရှိနေဆဲဖြစ်တယ်လို့သူကအတိအမှတ်ပြပါတယ်။နိုင်ငံပေါင်း90ကတပ်ဖွဲ့ဝင်ပေါင်း 34,000 ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာရှိတဲ့သဘုံတွေကိုတက်ခတ်ရမှာပါဝင်ခဲ့ပါတယ်။73နှစ်ကြာမြင့်ခဲ့တဲ့အဲ့ဒီကာလအတွင်းနိုင်ငံသားကတပ်ဖွဲ့ဝင်ပေါင်း 3,500 နီးပါးကြာဆုံးခဲ့ပြီးတော့အဲ့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင် 2,200 ကျော်ပါဝင်ပါတယ်ခင်ဗျာ။